60ပြည့်ကချင်ပြည်နယ်ရဲ့အခမ်းအနားကျင်းပတဲ့ရွေးရည်လူမျိုးမြန်မာရေးသားခမ်းမမှာကချင်လူငယ်မောင်မယ်တွေကကချင်ပြည်နယ်ထဲမှာအတူနေထိုင်ကြတဲ့တိုင်းရင်းသားတွေအားလုံးတူတူဆင်းညီကိုတွေပါဆိုတဲ့အသေးပဲကိုဖော်ညွှန်းတဲ့တချင်းလေးကိုဒီဆိုသွားခဲ့တာဖြစ်ပါတယ်။ဒီအခမ်းအနားကိုအိန္ဒိယနိုင်ငံရောက်ကချင်မျိုးသားကောင်စီနဲ့ကချင်မျိုးသားအစည်းအရုံးအဖွဲ့ကလူငယ်တွေကပဲဦးစီးကျင်းပခဲ့တာဖြစ်ပါတယ်။အခမ်းအနားမှာအိန္ဒိယအခြေစိုက်နိုင်ငံကြီးပါတီတွေတိုင်းရင်းသားအဖွဲ့အစည်းခေါင်းဆောင်တွေလည်းတက်ရောက်စကားပြောခဲ့သလိုကချင်လူငယ်ခေါင်းဆောင်တွေကလည်းကချင်ပြည်နယ်ဟာမြန်မာနိုင်ငံလွတ်လပ်ရေးနဲ့အတူပြည်နယ်လွတ်လပ်ရေးကိုတပါးလဲရရှိခဲ့ပေမဲ့လွတ်လပ်ရေးရဲ့အရသာကိုတော့ဒီကနေ့ကချင်ပြည်သူတွေကမခံစားရသေးဘူးလို့ပြောကြတာတွေရှိပါတယ်။တရားစာရကြွယ်ဝတဲ့ပြည်နယ်တွေမှာစီးပွားရေးနိုင်ငံရေးပညာရေးကျန်းမာရေးတွေအားလုံးချုပ်ချုံကျနေသလိုကိုယ်မျိုးသားစာပေကိုတော့လွတ်လပ်လပ်တင်ကြားခွင့်မရှိတော့ပါဘူးလို့ကချင်မျိုးသားအစည်းအရုံးဥက္ကဋ္ဌကိုဇော်လတ်ကနေအခုလိုပြောသွားပါတယ်
။ဒီနေ့ကျွန်တော်ဒီ160ပြည့်တဲ့အချိန်ထိကချင်ပြည်နယ်ကိုပြန်လည်ပြောကြည့်မယ်ဆိုရင်ကချင်ပြည်နယ်မှာကချင်စာပေကျောင်းမရှိပါဘူးကချင်စာပေကျောင်းမရှိတဲ့အပြင်နွေရာသီကလေးများကိုကချင်စာပေတင်ကြားတဲ့ခါမှာပါမြင့်မရတဲ့ခါမှာဖခင်ကျောင်းတွေမှာခိုးပြောတင်ကြားရတဲ့အစ်စ်တီကိုဒီနေ့ကိုယ်ဇာတိချက်တွေနေမြေမှာကိုယ့်ရဲ့စာပေကိုတခိုးတစ်ပိုးလိုတင်ယူနေရတဲ့အခြေကာလဖြစ်နေပါပြီ
ကိုဘာသာစာပေရင်ကျင်းမှုကိုမြင့်တင်နိုင်မှုမရှိပေမဲ့လောလောဆယ်ကချင်ပြည်နယ်ထဲမှာတရုတ်ဘာသာစာပင်ကျောင်းတွေကတော့နေရာအနှံ့ရှိနေသလိုကြောက်တွင်းနေတဲ့တစ်တော်လုတ်ခွက်တွေအားလုံးကိုတရုတ်မျိုးသားကုမ္ပဏီတွေကပဲအနာပိုင်နဲ့ပူးပေါင်းပြီးလေဝကြီးအုပ်ထားကြတယ်လို့ကိုဇော်လကဆက်ပြောပြပါတယ်။ကချင်တိုင်းရင်းသားလူငယ်များစုဟာမွေးဆွေးရဆွဲတဲ့ဒဏ်တွေ HIV AIDS ဒဏ်နဲ့အလုံးနဲ့ပြဿနာတွေကိုရင်ဆိုင်နေရတဲ့အကြောင်းဒါပေမဲ့အခုနောက်ပိုင်းမှာတော့ကချင်လူငယ်တွေဟာအမျိုးသားရေးစိတ်ဓာတ်နဲ့စီအနာချင်းစနစ်ကိုစန့်ကျင်လိုတဲ့စိတ်တွေပုံများနေပြီးနီးစပ်ရာကချင်လက်နက်ကင်တပ်တွေမှာပါဝင်နေတာတွေရှိနေပြီလို့ကိုဇော်လကပဲအခုလိုဆက်ပြောပြပါတယ
်။လူငယ်တွေရဲ့အခြေအနေဟာနိုင်ငံရေးအခြေအနေမှာတော်တော်လေးစိတ်ဓာတ်နိုးကြွားလာတာကိုကျွန်တော်တွေ့မြင်ရပါတယ်။ KIA, KAO တွေနာဖာနက်အပြစ်ခတ်ရက်စက်လိုက်တဲ့နောက်ပိုင်းမှာလူငယ်တွေဟာမခံရနိုင်တဲ့အခြေအနေမျိုးထိတောင်ဖြစ်လာတယ်ဆိုတာတွေ့ရပါတယ်။ကချင်လူငယ်လူထုတွေဟာဒီနေ့ KIA, KAOအပေါ်အစီမပေးတဲ့ training တွေကိုတို့ရဲ့အတိစိတ်ဓာတ်တို့ပြည်နယ်လူမျိုးရေးဒီမိုကရေစီရဖို့ရအတွက်ကိုတိုင်ကိုကျပါဝင်ရတော့မယ်ဆိုတဲ့အတိစိတ်ဓာတ်နဲ့ပါဝင်လာတာကိုကျွန်တော်တွေ့မြင်ရပါတယ်
။ကချင်ပြည်နယ်နေ့ကို1948ခုနှစ်ဇန်နဝါရီလ10ရက်နေ့ကိုပြထားပြီးနှစ်စဉ်ကချင်မနောပွဲနဲ့အတူဒေသတွင်းတိုင်းရင်းသားတွေနဲ့မြကြီးနားမြို့စီတာဘူးမနောပွဲမှာကျင်းပလေးရှိပါတယ်။ဒါပေမဲ့1988ခုနှစ်ကစပြီး1992ခုနှစ်အထိပြည်내နေ့အထိမ်းမှမနှိုးပွဲတွေကိုအာဏာပိုင်တွေကခွင့်မပြုတာကြောင့်မကျင်းပနိုင်တော့ဘူးလို့သိရပါတယ်။နောက်ပိုင်းမှာတော့ကချင်လူမျိုးကောင်းဆောင်တွေ၊စီးပွားရေးသမားတွေ၊ဘာသာရေးကောင်းဆောင်တွေကအာဏာပိုင်တွေနဲ့ညှိနှိုင်းပြီး1993ခုနှစ်ကစလို့ချင်းပြည်내နေ့အထိမ်းမှမနှိုးပွဲတွေကိုကျင်းပခဲ့ပါတယ်။ဒါပေမဲ့လွတ်လပ်တဲ့အနှစ်သာရတွေကတော့ပျောက်ဆုံးနေခဲ့သလိုအာဏာပိုင်တွေရဲ့သွေးခွဲမှုတွေကိုလည်းရင်ဆိုင်နေရတော့မယ်လို့ကချင်မျိုးသားအစည်းအရုံး KNO အဖွဲ့ရဲ့စီးရေးတာဝန်ကဗိုလ်မှူးမရန်ဘရန်ဆိုင်ကလည်းအခုလိုပြောပြပါတယ်။
ဒီနဝတ္တဆွေးအနေနဲ့ကျွန်တော်ဒီကချင်ပြည်မှာရှိတဲ့ဒီတိုင်းရင်းသားဒီအားလုံးရဲ့တစ်ခုနဲ့တစ်ခုရှားမှာစီလို့ညီမှုမရှိအောင်သူ့အနေနဲ့အမျိုးပကတ်တမှုတွေသူကလှုပ်လာတော့ကျွန်တော်နေရတယ်ပြီးကချင်ပြည်သူလူထုအနေနဲ့ကတော့ဒီပြည်နယ်နေကိုအများအပြစ်ကတော့ဒီစစ်ဝင်စားဝင်နေနဲ့နဲလာတယ်နဲလာတယ်ဆိုတော့အဆွေးရပတ်မှုမလည်းမရှိဘူးနောက်တစ်ခုကပြည်နယ်နေမှာသူကလှုပ်မဲ့ဟာကိုကျွန်တော်ပြန်တင်ပြတဲ့ခါမှာအရင်တော့အဆွေးရလူကနေတတ်မှတ်ထားပြီးသားပဲအဲ့ဒါမဲ့အဲ့ဒီဟာကိုသူကလုတ်ခွင့်ကိုသူကမချပေးတယ်ဆိုတာကဒါကျွန်တော်တို့ရဲ့စီလုံးညီမှုကိုသူကမလိုလားဘူးဆိုတဲ့သဘောရှိတယ်လေ
။လူကြီးနှစ်တန်းကျော်နေထိုင်တဲ့ကချင်ပြည်နယ်တွင်းမှာအဓိကလူမျိုးကြီး6ခုရှိပြီးကချင်လက်နက်ကိုင်အဖွဲ့အစည်းတွေ4ခုရှိပါတယ်။စစ်ဆေးရရဲ့အပြစ်ခရက်ဆဲမှုပြီးအမျိုးသားညီလာခံကိုအဓိကကြတဲ့ကချင်လက်နက်ကိုင်အဖွဲ့တွေကတက်ရောက်နေခဲ့တာရှိပေမဲ့လည်းကချင်လူငယ်တွေနဲ့ပြည်သူတွေအကြားမှာတော့စစ်ဆေးရရဲ့တိုင်းရင်းသားတွေပေါ်ထားရှိတဲ့သဘောထားနဲ့ပတ်သက်ပြီးမယုံကြည်မှုတွေတန်လျာတွေရှိနေတုံးပဲလို့ကချင်လူငယ်တွေကနေ RFP ကိုပြောဆိုခဲ့ပါတယ်ခင်ဗျာ။
Ramon Moralita Guam